မင်္ဂလာညနေခင်းပါသောတာရှင်များရှင် VU American တရင်2016ခုနှစ်ဩဂုတ်လ16ရက်ကြာတာပြီနေ့ညနေခင်း VU မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ16925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မအများသဖြင့်အောင်ကတာဝန်တင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဟုပါညနေနားဆင်မဲ့တင်းနေတယ်မှာတော့ American ဘူထောက်လိုင်း Agency CIA ကြီးကဟောင်း John Brennan ကိုလုံညုံရေးရစစ်ချသူစင်းကနေတမနာတော်နဲ့ထွန်းကပြပြလိုက်ပါတယ်။ Ranger Mosin ဘောလူခွေရေးချူပေါမှုရလူမျိုးလုံးတက်ပြမှုဖြစ်တုံတုံပြောဆိုမှုတင်းမတင်းမဆုံးဖြတ်ရသေးတဲ့အကြောင်း American ဆွေးရကပြောလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာတင်းနေကိုကိုရန်နဲ့အတူချင်းညာပြေးသွားမှာပါ။
ဟုတ်ကဲ့ပါရှင်တရင်တွေပြီးနားဆင်ရမှာကတော့မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးဒါဟာကမ္ဘာဈေးကွက်မှာဒေါ်လာညှိနှိုင်းတက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာရဲလို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ
်။ကျွန်တော်တို့ဒေါ်လာတက်တာမှာကိုယ့်ရဲ့ပို့ပြီးတက်သွားတဲ့နိုင်ငံတွေဆိုပါတော့သူတို့ငွေတွေပို့ပြီးဈေးကျသွားတဲ့နိုင်ငံတွေရှိလို့ကျွန်တော်တို့တော့အလုံးရမ်းမများတဲ့နိုင်ငံတွေ
စီးပွားရေးပညာရှင်ဦးမင်းခင်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူနားဆင်ရမယ့်သတင်းလွှာရီမှာတော့ထိုင်းရောက်မြန်မာရွှေ့ပြောင်းလူ့သမားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်မှုတွေမြင့်တင်ရေးဆွေးနွေးကြရတဲ့အကြောင်း Digital နည်းပညာခေတ်မှာသတင်းချက်လက်မျှဝေတာတွေတိုးလာတဲ့အတွက်ဗဟုသုတပြန့်ပွားရေးပိုပြီးအဆင်ပြေလွယ်ကူလာသလိုအန္တရာယ်တွေပိုများလာတဲ့အကြောင်းစတဲ့သတင်းလွှာရီကိုတင်ဆက်ပေးသွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကအကြေညာပေးကြပါအောင်ရှင်။
American ဘူထောက်လိုင်း Agency CIA အကြီးအကဲဟောင်း John Brennan ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်တူးထိုးပေးနေတယ်ဆိုပြီးလုံခြုံရေးအရာစိတ်ချသူစင်းကနေတမနာ Donald Trump ကပယ်ဖျက်လိုက်ပါတယ်။ American မျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူးဟောင်း James Clapper ပြည်သူ့စုံစမ်းစစ်ဆေးဗျူ FBI ညွှန်ကြားရေးမှူးဟောင်း James Comey တမနာ Barack Obama လက်ထက်မှာအမျိုးသားလုံခြုံရေးအကြံပေးတာဝန်ယူခဲ့သူ Susan Rice အမျိုးသားလုံခြုံရေးအကြီးအကဲ NSA ညွှန်ကြားရေးမှူးဟောင်း Michael Hayden နဲ့ရှင်းနေချိုဟောင်း Sally Yates တို့ပါဝင်တခြားအစိုးရရရှိအောင်တွေကိုလုံခြုံရေးဆိုင်ရာကင်းလွတ်ခွင့်ပေးထားတာတွေကိုလည်းပြန်လည်စီစဉ်နေပါတယ်။လုံခြုံရေးအရကင်းလွတ်ခွင့်ပေးထားတာတွေကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းသွားမှာဖြစ်တယ်လို့ရုပ်သိမ်းခံထားသူတွေကိုလည်းပြန်ထုတ်ပြီးတော့မှမဟုတ်တဲ့အကြောင်းတမန်ရဲ့ကြီးညာချက်ကိုမနေ့ကသတင်းစာရှင်းလင်းပွဲအတွင်းအင်ဂျီရောပြောဝင်ရာ Sarah Sanders ကပြောဆိုလိုက်တာပါ။တမန်ထံကိုဝေဖန်တဲ့အတွက် CIA ညွှန်ကြားရေးမှူးဟောင်းနဲ့တခြားအစိုးရရရှိအောင်တွေကိုပြစ်မှတ်ထားခဲ့တာလားဆိုတဲ့ဒရင်တော့တွေမိဘကိုတော့အင်ဂျီရောပြောဝင်ရာကညင်ဆန်ခဲ့ပါတယ်။ CIA အကြီးအကဲ Brennan ဟာတမန်ထရန့်ပေါ်မှာအပြင်းထန်ဝေဖန်သူတူဖြစ်ပြီးပြီးခဲ့တဲ့လတွေရုရှားသမ္မတနဲ့ဖင်လန်နိုင်ငံမှာတွေ့ဆုံခဲ့တဲ့အပေါ်သစ္စာဖောက်တဲ့လူရဲ့ဖြစ်နေလဲမှတ်ချက်ပေးခဲ့သူပါ CIA ညွှန်ကြားရေးမှူးအောင်ကတော့လူကျွေးရေးအရာစိတ်ချသူစင်းကနေပြပြခံလိုက်ရလိုက်တဲ့သမ္မတရဲ့လူရဲ့ဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုဖိနှိပ်ပြီးဝေဖန်သူတွေကိုအပြစ်ပေးဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ထောက်လိုင်းအတိုင်းဝိုင်းပါဝင်အမေရိကန်နိုင်ငံသားတွေအားလုံးတွေအကြီးအကျယ်စိုးရိမ်စရာကောင်းတဲ့လူရဲ့ဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေမနေ့ကပဲတုံ့ပြန်ပြောဆိုခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မန်နဖော့ဟာအခွန်နဲ့ဘဏ်လုပ်ငန်းတွေမှာမတမာမှုတွေနဲ့အပြစ်ရှိမရှိဆိုတာကိုဆုံးဖြတ်ဖို့အတွက်ဂျူရီဖွဲ့ကဒီကနေ့ခြားသောရီးနေ့မှာစတင်စဉ်းစားကြမှာဖြစ်ပါတယ်။တရားလိုရှိနေတဲ့တရားပြန်ရှိနေတဲ့ဟာသူတို့ရဲ့အပြစ်သက်ဆောင်လဲချက်တွေကိုဗုဒ္ဓဦးနေ့ကတင်ပြခဲ့ကြပါတယ်။မစ္စတာမန်နဖော့ဟာအထက်တန်းကြကြနေခဲ့ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာအလိန်ညာရင်းနဲ့ပြည့်နေနေခဲ့တယ်လို့တရားလိုဘက်ကရှောင်လဲခဲ့ပါတယ်။မစ္စတာမန်နဖော့ဟာသူ့မှာပတ်စံရှိတဲ့အချိန်မှာပတ်စံလေးပိုစုမိဖို့လိန်ခဲ့ပြီးတော့မရှိတဲ့အချိန်မှာဆိုရင်လည်းပတ်စံပိုရဖို့တော့လိန်ခဲ့တယ်ဆိုပြီးတော့တရားလိုရှိနေ Greg Andres ကပြောလိုက်ပါတယ်။ဒါပေမဲ့တရားပြန်ရှိနေ Richard Wesley ကတော့ Manafort ကိုတရားသေးလွတ်ပေးတဲ့နဲ့ဆိုပြီးဂျူရီဖွဲ့ကိုတင်ပြခဲ့ပါတယ်။ဆိုရအနေနဲ့ Mr. Manafort မှာအပြစ်ရှိကြောင်းလုံလောက်တဲ့သက်တည်အထောက်အထားတွေမပြနိုင်ခဲ့ဘူးလို့လည်းသူကပြောပါတယ်။ဒါကြောင့်တရားပြန်အနေနဲ့ Mr. Manafort အပါအဝင်နောက်ထပ်ဘာသက်တွေကိုမှ trust ဆိုမတင်သွင်းပဲအပြစ်သက်လျှောက်လဲခဲ့တာဖြစ်တယ်ဆိုပြီးရှင်းနေ Wesley ကပြောပါတယ် Mr. Manafort ဟာ American ဆိုရကိုခွန်တိတ်ဆောင်ဖို့အတွက်ပြည်ပကဘဏ်ငွေစည်းရင်းတွေမှာဒေါ်လာသန်းပေါင်းများစွာကိုဖွက်ထားခဲ့တယ်ဆိုပြီး American ဆိုရဘက်ကအမြင်ကိုလည်းသူကတိုက်ခိုက်ပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကာဘူးမြို့ကပညာရေးဌာနမှာလူထားစင်းနဲ့ချီတည်ဆုံတဲ့တက်ခတ်မှုဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထောက်လိုင်းရေးဌာနရေဝင်းထဲမှာရှိတဲ့သင်တန်းတစ်ခုကိုတနတ်သမားတွေထပ်မံတက်ခတ်ခဲ့ကြပါတယ်။ဒီနေ့တက်ခတ်မှုမှာအသေးခံတက်ခတ်သူ၄ဦးပါဝင်ကြောင်းလည်းပြည်ရေးဝန်ကြီးဌာနကြံပေးဘာမားက VOE ကိုပြောဆိုခဲ့တာပါ။တက်ခတ်သူ2ဦးကတော့အသေးခံပုံခွဲရာမှာတည်ဆုံသွားတယ်လို့ကြံ3ဦးကတော့လူငယ်တပ်ဖွဲ့တွေနဲ့ပြစ်ခတ်မှုတွင်တည်ဆုံကြောင်းလည်းပြောဆိုထားပါတယ်။စစ်စင်ရေးတွင်အာဖဂန်လူငယ်တပ်ဖွဲ့နဲ့3ဦးတန်ရပါမယ်။အရက်သားတွေထိခိုက်မှုမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။မနေ့ကကပူးမြို့တော်ကရှီယာမွတ်စလင်အများစုရှိရာအရက်က မဟုတ်ကျောင်းမှာကျောင်းသားတွေတက်စုံဝင်ဆံမွေးဖြစ်နေခြင်းအတိတ်ခံပုံခွဲတက်ခတ်မှုအတွင်းမှာတော့လူ၃၄ယောက်တမင်းနဲ့သေဆုံးသွားခဲ့တာပါကမ္ဘာမျိုးတော်ကရှီယာမွတ်စလင်တွေကိုအရင်တုန်းကတက်ခတ်မှုတွေမှာအဲစစ်တပ်ကြောက်အုပ်စုကသူတို့လက်ချက်ဖြစ်ကြီးညာပူပါတယ်တာလီဘန်တွေကတော့
တိုက်ခတ်မှုကသူတို့လက်ချက်မောက်ချောင်းငင်းဆန်ခဲ့တာပါဒါပေမဲ့မနေ့တုန်းကဘဂါလန်ပြည်နယ်ကစစ်ကန်ကူကိုတာလီဘန်တပုံးနဲ့စီးနင်းတိုက်ခတ်ရမှာတော့လွန်ကျွေးတပ်ဖွဲ့40သေဆုံးခဲ့ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံးရဲ့အဖေအမေခွဲညီကိုတော်ဆက်သူကင်ဂျုံနန်းကိုတပ်မှုနဲ့တရားစွဲခံထားတဲ့အမျိုးသမီးနှစ်ဦးကိုတရားရုံးမှာခုခံချေပါထွက်ဆိုဖို့ကိုမလေးရှားတရားသူကြီး နိုင်ငံက CTICR နဲ့ဗီယက်နမ်နိုင်ငံကဒေါင်တီဟောင်းတို့ကကင်ဂျုံနန်းကိုစိတ်ခတ်ပြီးလှုပ်ချန်ခဲ့တယ်လို့ဆွဆွဲခံထားတာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာကင်ဂျုံနန်းရဲ့မျက်နှာကိုအစိတ်ရည်နဲ့ဖျန်းခဲ့တာကိုလေသိလုံးကျုံရေးဗီဒီယိုကင်မရာတွေမှာတွေ့ခဲ့ရတာဖြစ်ပါတယ်။အဲလိုအစိတ်ရည်နဲ့ဖျန်းပြီးမိနစ်ပိုင်းအတွင်းမှာပဲကင်ဂျုံနန်းဟာတည်ဆုံသွားခဲ့တာဖြစ်ပါတယ်။ဒီအမျိုးသမီးနှစ်ဦးရဲ့ရှင်းနေတွေကတော့သူတို့ရဲ့အမှုတွေတွေဟာရုပ်တံအစီအစဉ်တစ်ခုအတွက်လျှက်တပြက်ဟာတာလုပ်ဖို့အတွက်လုပ်ရတာလို့ထင်ခဲ့ကြတာဖြစ်တယ်ဆိုပြီးပြောပါတယ်။သူတို့နှစ်ဦးဟာကင်ဂျုံနန်းကိုတတ်ဖို့အတွက်မြောက်ကိုရီးယားသရှိုးလို့တန်ကြားရှိသူ၄ယောက်နဲ့အတူဖျော်ဖြေပွဲတစ်ခုမှာကြိုးဆောင်ခဲ့တယ်ဆိုတဲ့လုံလောက်တဲ့သက်သေတွေကိုတင်ပြခဲ့တယ်လို့မလေးရှားတရားသူကြီးအက်စမီအရဖင်ကဇာတ်သတင်းနေ့မှာပြောပါတယ်။ဒီလူသတ်မှုဟာနိုင်ငံရေးလှုပ်ချမ်းမှုဖြစ်နိုင်တယ်ဆိုတဲ့အယူဆကိုတော့သူ့အနေနဲ့လုံးဝပယ်ချထားခြင်းမရှိပေမဲ့ခိုင်လုံတဲ့သက်တည်ထောက်ထားလည်းမရှိဘူးလို့တရားသူကြီးကပြောပါတယ်။တရားပြန်နေရာစလုံးကလည်းသူတို့အနေနဲ့ကိုယ်တိုင်ခုခံခြေပထွက်ဆိုသွားဖို့အစီအစဉ်နေတယ်လို့တရားသူကြီးကပြောကြားခဲ့ပါတယ်။လမတ်နိုမာလာမှာတရားရုံးကျမ်းစာစစ်ဆေးမှုတွေပြန်လုပ်တဲ့အချိန်မှာသူတို့အနေနဲ့စတင်ထွက်ဆိုမှာဖြစ်ပြီးတော့ကျမ်းစာစစ်ဆေးမှုတွေဟာအနည်းဆုံးတော့ရှင်းနှစ်ဖေဖော်ဝါရီလောက်အထိဆက်ပြီးသွားဖို့ရှိနေပါတယ်ခင်ဗျာ။
ပြန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5km/s 10.683ည5km/s 15.656နဲ့5km/25.1965တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကပြီးခဲ့တဲ့နေ့တဲ့ prequest တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုအဖြစ်သုံးလုံးပြောဆိုရမယ့်အဆင့်ထိရောက်မြောက်ဆိုတာကိုမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်ဆွေးရကပြောဆိုလိုက်ပါတယ်။
As for any decision, the Secretary, to my awareness, has not made any particular decision yet, but if and when he does, we'll certainly let you know and make that public.
ခုချိန်ထိသိရတော့ငွေကြေးဝန်ကြီး Mike Pompeo အနေနဲ့ဆုံးဖြတ်ချက်တစ်စုံတရာမချသေးကြောင်းနဲ့ဆုံးဖြတ်ချက်ချပြီးတဲ့အခါအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်ကြောင်းမနေ့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာငွေကြေးဝန်ကြီးဌာနပြောဝင်ရာ Heather Norek ကပြောလိုက်တာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ပြိနေမှုတွေဟာလူမျိုးရုံးတစ်ဖက်မှုဖြစ်သတ်မှတ်ပြောဆိုဖို့အမေရိကန်တာဝန်ရှိသူတွေကြားကျေးတင်ငင်းကုန်နေစေဖြစ်ကြောင်းဝါရှင်တန်နိုင်ငံရဲ့လောက်ကကြောင်းရေးသားဖော်ပြနေတဲ့ political သတင်းဌာနကအစိုးရအတွင်းသတင်းကိုကိုးကားရေးသားခဲ့တာကိုနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ဖြေရှင်းရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အစိုးရရဲ့လက်ဝဲသတင်းတွေပေါက်ကြားမှုတွေလည်းသတိပေးပြောဆိုသွားသလိုအတွင်းသတင်းတွေပေါက်ကြားတဲ့အတွက်တာဝန်ရှိသူတွေကြားဆုံးဖြတ်ချက်ချမှတ်ရမှာအခက်အခဲတွေကြုံရကြောင်းလည်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လရက်လူညိုရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဂျာမစ်စနေပေါ်လူခွင့်ရေးချုပ်ပေါင်းမှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရာရောက်ခဲ့ကြောင်းပြည်သူ့ကထိတ်တန့်တာဝန်ရှိသူတွေနဲ့အမေရိကန်ဆွေးရကပါပြောဆိုထားပေမဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့တော့အမေရိကန်ဆွေးရကစဉ်းစားနေတာဖြစ်ပါတယ်။မြန်မာဆွေးရကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်းကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ပေါင်းမှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းပေါ်ထုတ်အရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
ကမ္ဘာစီးပွားရေးကြီးမားဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲအရှိန်ဟုန်ပြင်းထန်လာတဲ့ချိန်မှာပဲနိုင်ငံသားဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်သွားဖို့အတွက်တရုတ်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုအခုလနောက်ပိုင်းမှာတွားရောက်မှာဖြစ်ပါတယ်။တရုတ်ဒုတိယကုလသမဂ္ဂရောင်းဝယ်ရေးဝန်ကြီးဝမ်ရှိုဝမ်ဟာအမေရိကန်မနာရေးဝန်ကြီးဌာနရဲ့နိုင်ငံတကာရေးရာလက်ထောက်ဝန်ကြီးဒေးဗစ်မဲလ်ပတ်စ်နဲ့တွေ့ဆုံသွားမှာဖြစ်တယ်လို့တရုတ်ကုလသမဂ္ဂရောင်းဝယ်ဝန်ကြီးဌာနကပြောပါတယ်။ တရုတ်နိုင်ငံရောင်းဝယ်ရေးဝန်ကြီးဌာနရဲ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့တရုတ်ဆိုရအနေနဲ့ဆွေးနွေးညီနိုင်မှုတွေကိုကြိုဆိုကြောင်းဒါပေမဲ့တစ်ဖက်သက်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုတော့လက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့ကအမေရိကန်အစိုးရကဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်း100ကျော်ကိုကုန်သွယ်ကုန်25ရာခိုင်နှုန်းကောက်ဖို့တရုတ်ဝင်ချမှတ်ချိန်ကစပြီးတော့တရုတ်နဲ့အမေရိကန်ကြားမှာအခွင့်အရေးပြန်လည်ကောက်ဖို့ချမှတ်ခဲ့ကြတာဖြစ်ပါတယ်။တရုတ်ဆိုရကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်း545မျိုးကိုကုန်သွယ်ကုန်ကောက်ဖို့ချမှတ်ခဲ့ပါတယ်။ဒါပြန်လာမဲ့ဩဂတ်စ်လ23ရက်နေ့ကစပြီးတော့နိုင်ငံလုံးကအမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့ကုန်စည်တွေကိုအခွင့်အရေးအပြန်အလှန်ကောက်သွားကြမှာလည်းဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့လာတဲ့ချင်ပါခရဲယူကော့ပွဲမှာလွတ်တော်နေရာ125နေရာစလုံးကိုဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့အာဏာရပါတီကအနိုင်ရရောင်းချိန်ညှိလိုက်ပါတယ်။ဖြတ်သိမ်းခံထားရတဲ့အတက်ခံနိုင်ငံရေးပါတီတွေကတော့ယူကော့ပွဲကတရားမဝင်ကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ထဲမှာပဲတရားရုံးချုပ်ကဖြတ်သိမ်းလိုက်တဲ့အဓိကအတက်ခံကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP မှာပါပဲချင်ပါတဲ့ဇူလိုင်လ29ရက်နေ့ကယူကော့ပွဲမှာမဲပေးသူရေးအတွက်83ရာခိုင်နှုန်းရှိကြောင်းလည်းအမျိုးသားယူကော့ပွဲကော်မတီကမနေ့ကတုန်းကချိန်ညှိလိုက်တာပါ။ယူကော့ပွဲမှာပါတီငယ်15ခုဝင်ရောက်ရှင်းပြပေမဲ့အာဏာရပါတီကိုရှင်းနိုင်တဲ့အခြေအနေတော့မရှိခဲ့ပါဘူး။အာဏာရကမ္ဘောဒီးယားပြည်သူ့ပါတီCRP တခဲနဲ့နိုင်ရလိုက်တဲ့အတွက်ရှေ့လာတဲ့လွတ်တော်စင်မှာညီလာခံတွေပြန်လည်ခေါ်ယူတဲ့အခါနှစ်ပေါင်း33နှစ်ကြာတိုက်ပြီးအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့အာဏာကိုဆက်လက်ထိန်းချုပ်ထမ်းနိုင်မှုလည်းသိကြသွားပါတယ
်။ကိုပိုင်အုပ်ချုပ်ခွင့်တစ်သိပ်တစ်ပိုင်းရတာတဲ့ဟောင်ကောင်ကျွတ်မှာတရုတ်လက်အောက်ကဟောင်ကောင်လွတ်လပ်ရေးရည်ကိုထောက်ခံသူရဲ့ဘိန်ကွန်ကိုထုတ်လွှင့်လိုက်ပြီးနောက်မှာတရုတ်ဆိုရရာရှိတွေကသတိပေးချက်တွေတည်တန်းကြီးထုတ်ပြန်လိုက်ပါတယ်။တရုတ်နဲ့ဟောင်ကောင်မတ်တွေရဲ့အခုလိုတုံ့ပြန်မှုကိုကြည့်ရင်ဆန္ဒပြမှုတွေပေါ်ပေါက်အောင်လုံးစော်နိုင်တဲ့ပြောဆိုမှုတွေနဲ့နိုင်ငံတော်သစ္စာဖောက်မှုတက်ရောက်စီတဲ့အမှုတွေအပေါ်အရေးယူမဲ့ဥပဒေချမှတ်နိုင်ပွဲရှိနေတယ်လို့ခန့်မှန်းနိုင်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုင်းရိုင်းသားဆင်နိုင်ပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာ American Dollar ငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးမြန်မာကျပ်ငွေဈေးထိုးကျနေတဲ့အတွက်မြန်မာနိုင်ငံဗဟိုဘဏ်ကဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကိုထိန်းညှိနိုင်ဖို့ကြိုးစားနေပါတယ်။ကမ္ဘာဈေးကွက်မှာဒေါ်လာညှိုးငိမ့်တက်တာရဲ့ရိုက်ခတ်မှုဖြစ်ပေမဲ့လည်းမြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာရဲလို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရဲ့ရှင်
။အမေရိကန်ဒေါ်လာလဲနှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ1530ကျော်ထိစံချိန်တင်မြင့်တက်နေစေဖြစ်ပါတယ်။ကမ္ဘာငွေကြေးဈေးကွက်ရဲ့ရိုက်ကတ်မှုဆိုပေမဲ့လေတခြားနိုင်ငံတွေထက်မြန်မာနိုင်ငံကပိုပြီးအထည်နာရဲလို့စီးပွားရေးပညာရှင်ဦးမင်းကင်ကသုံးသပ်ပါတယ
်။ကျွန်တော်တို့စီးပွားရေးစနစ်ကျွန်တော်တို့ငွေကြေးစနစ်တွေနဲ့ဆိုင်တယ်။ဆက်ဒီမှာကကျွန်တော်တို့မှာစီးပွားရေးတရားဝင်စီးပွားရေးရှိတယ်တရားမဝင်မှတ်တမ်းမတင်စီးပွားရေးရှိတယ်ဒီဝင်ရေးကြေးမှာဆိုရင်ဒီဟလာနိုင်ငံသားကိုဟွန်ဒီဆိုတဲ့နော်ကွာပုံငွေလွှဲတဲ့လုပ်ငန်းတွေရှိတယ်အဲ့လိုနောက်လေဆက်ဈေးကွက်တွေရှိတယ်အဲ့ဈေးကွက်တွေကြားထဲမှာလည်းပဲအဖြူအမဲကြားထဲမှာဟိုရောနေတဲ့ဟာတွေလည်းရှိသေးတယ်နော်အဲ့တော့ချုပ်ပြောလို့ရှိရင်တော့ကျွန်တော်တို့ဈေးကွက်ရဲ့အားမတောင်းသေးလို့မတီးဟလာမတီးငိမ့်ဒီရတဲ့အချိန်တွေရှိနေလို့ကျွန်တော်တို့ပို့ပြီးတော့ဝင်ဖြစ်တယ်ဒီကြားထဲမှာငွေဈေးကစားလူလက်ရှိမယ်နော်လက်ထက်မှာပမာဏငွေခိုင်ခိုင်သိကြမယ်ဆိုတော့နော်တန်ဖိုးကြမယ်ဆိုတော့ဒေါ်လာဝယ်လာတဲ့လူတွေနော်အချို့ကနိုင်ငံရေးနဲ့ပတ်သက်လို့ဟိုလာဝင်ကစားတာရှိကောင်းရှိမယ်လို့တောင်သုံးသပ်တယ
်စီးပွားရေးပညာရှင်ဦးကင်မောင်ညိုဘောကဗီတာကတော့မြမစီးပွားရေးမှာရည်ရှိအတွက်ပြုမြင်ရမယ့်အချက်တွေရှိနေလို့အခုလိုထောက်ပြပါတယ
်တောက်လျှောက်ပုံကုန်တဲ့တွင်းကုန်တွေကပုံများတယ်เนาะတွင်းကုန်တွေကကုန်ကြမ်းတွေရောစက်ပစ္စည်းတွေရောစားသုံးကုန်တွေရောပေါ့လေအားတွေများနေတယ်။နောက်နိုင်ငံကြားမှာလှုပ်လှုပ်နေတဲ့လူတော်တော်များများပို့တဲ့ငွေကအခုเนาะထိုင်းမှာလုံလုံတဲ့သူတွေကပြန်လာတော့အဲ့ဒီငွေတွေကလည်းเนาะမရတော့အဲနောက်တစ်ခုကတော့နိုင်ငံခြားတဲ့အရင်းအမြစ်နှံမှုကဒီမှာကြာခင်ကာလရုံနေတာကိုတွေ့ရတယ်။ဒါအဲဒီအခြေခံသုံးခုကိုမပြင်နိုင်ကတော့เนาะရေရှည်မှာလည်းအခုလိုပဲတွေ့ရအောင်ပါပဲဒါလည်းရေရှည်လုံးဝမဲ့ကိစ္စလေးပ
ါနိုင်ငံသားငွေရောင်းဝယ်တဲ့ကဘိုးဘန်နှုတ်နှက်ရဲ့3.8ရာခိုင်နှုန်းထိသာအလျှော်တင်ဈေးစားခွင့်ပြုထားတဲ့ကန့်သတ်မှတ်ချက်ကိုဒီသတင်းပတ်ထဲမှာဘိုးဘန်ကဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းထိတရက်ကိုဒေါ်လာ3000ပဲထုတ်ရောင်းခဲ့ရတာကနေအခုတန်းနဲ့ချီပြီးမြန်မာနိုင်ငံဘိုးဘန်ကနေပြီးတော့ထုတ်ရောင်းနေရတယ်ဒီဖြည့်ရှင်းနည်းဟာရေတိုဖြည့်ရှင်းနည်းဖြစ်ပြီး
ที่อาโมมีชีวิตอยู่ศิวาอีปัญญาชินโอเคมองอยู่บอกกับพี่ราก็ชื่อมีมาเลยบ่ฮู้บังก็ลุเตนีก็รอซีกล้วยเฉินนี้เนี่ยเนาะนีบาบ่เนาะซีกล้วยเฉินนี้อยู่จองเปญหับปูจูซาเลยเออดิตรงเนี่ยตะตมะชื่อยากันนูล่ะอะแท้เยอะแท้เนี่ยออกมาอะตะมะเฉกกูเพ็ดไล่ตาก็เออบดุมาเลยบิมะไซฟูเนาะไอ้บองเปญแม่มาเว้ยเจ้าเนี่ยเวจาตาดิมาเลยถ้าอูจองปะบิมะตูอ่ะซีกะซาราดิเพ็ดลาได้คาจ้ะเนาะถ้าอูตูอ่ะเผยไปไล่
แต่ถ้าวิเมเลดูก็ยีนุเนี่ยงุยเพลนนงกูไม่ผิดกูแล้วยีนุเนี่ยนงอ่ะแหละอะเปียนอะปิดตินน่ะก็တော့โหโบบังก็ญิ่นนี่เลยบาญาป่ะเนาะแล้วแต่แกเนี่ยบะโหบังก็นอกก็ไล่ตาเนาะเออตู้นงเนี่ยอะเปียนนงเนี่ยนี้บาป่ะเลยเปลี่ยนตัวไล่ไปแล้วเอาลุเตเออนอกก็สนิทอย่าเปียวกันดิสีมันคันก้อยมูออกก็นงชิ่ญเหมียวเลยสนิทป่ะเลย
manage อังกฤษหรือว่า manage หลุดหลุขอเด้อะไรสนิทกูจึงตรงๆไม่ရှိดีเลยลงว่านงชิ่ญเหมียวไล่เด้ ตบอมิปอนเนาะဈေးกွက်กูตู้ตบองเนี่ยตู้ใจตะหลุเลิกสุบิแล้วเปไล่เด้เนาะตบอมิรอมะหุฮู้ยีดูนี่เนี่ยก็บาลุดาดิตุยอ่ะตะเลยสรอะคุอโซยาก็นอกก็เป็ดตรงอ่ะส่วนตะนี่โหดอลลาร์ตะติ้งเอานอกจากตะตั้น
6000000ဆိုတာလည်းမပြောတတ်ဘူး။ငါပြစ်လို့လဲဆိုတော့ဒီလုပ်ငန်းရှင်များရဲ့ပြောရဆိုဒေါ်လာ4000ဆိုတဲ့ပိုင်စာစီဒီမိုဒစည်းစာလောက်ပဲရှိတယ်လို့ပြောတယ်။စီဒီမိုကလည်းနေတိုင်းသွင်းတာပေါ့လေ။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အန်ဒီစိုးရရဲ့အကြံပေးစီးပွားရေးပညာရှင်တွေကတော့ဒေါ်လာစင်းငွေလဲနှုန်းတက်တာဟာစိုးရရာမဟုတ်ဘူးလို့ပြောဆိုလာပြီးကိုပြည်တွင်းသတင်းတွေမှာတွေ့ရပါတယ်။
ကိုထဲအောင်ခံသတင်းပေးပို့ထားတာပါအခုထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားရေးဆိုင်ရာသတင်းလွှာကိုတင်ဆက်ပေးပါမယ်ထိုင်းရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်မှုတွေမြင့်တင်ရေးအတွက်အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ထမ်းဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေနဲ့ထိုင်းအလုပ်သမားဝန်ကြီးဌာနအလုပ်သမားဝန်ကြီးမစ္စတာအဒူဆန်စင်ကျောက်တို့ဟာနေပြည်တော်မှာဩဂုတ်လ16ရက်နေ့ကတွေ့ဆုံခဲ့ပြီးထိုင်းမှာရေလုတ်သား6000လိုအပ်ချက်ရှိနေတာကိုအခုညီတောင်းခံခဲ့ပါတယ်။မန်အီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းကငါးဖမ်းသင်းမိုးတွေမှာအလုပ်လုပ်ကင်မဲ့ရေလုတ်သားတွေလိုအပ်ချက်ရှိနေတဲ့အတွက်မြန်မာနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ထိုင်းအလုပ်သမားဝန်ကြီးဌာနကအလုပ်သမားဝန်ကြီးဟာမြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြည်တော်စုဝန်ကြီးဦးသိန်းစွေနဲ့ဆုံဆွေးနွေးချိန်မှာထိုင်းနိုင်ငံရဲ့ရေလုံငန်းမှာလူသမားဥယျာဉ်6000လောက်လိုအပ်ချက်ရှိနေတာကိုအဓိကထားဆွေးနွေးခဲ့ပါတယ်
။ Phase 2 cloud ทางประเทศไทยยังขาดแรงงานเรื่องประมงอยู่ที่ประมาณ60ก็เลยมาขอความช่วยเหลือในขั้นในการที่จัดแรงงานประมงไปประเทศไทย
လုံငင်းတဲ့နိုင်ငံသားစီစစ်တဲ့လုပ်ငန်းစဉ်မှာအတော်များများအောင်မြင်မှုရရှိခဲ့ပါတယ်။လူဝင်အားတွေလည်းလုံလောက်စွာပို့ပြီးတော့စောင့်ရွက်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ဒုတိယခေါင်းစဉ်အနေနဲ့ကတော့ကျွန်တော်တို့အစိုးရအနေနဲ့ရေလုပ်ငန်းမှာအလုပ်သမားလိုအပ်မှုတွေရှိနေပါတယ်။ရေလုပ်သားလူဦးရေ6000လောက်လိုအပ်မှုရှိနေပါတယ်။ပြီးတော့ဒီကိစ္စကိုလည်းလာရောက်အကူအညီတောင်းတာလည်းဖြစ်ပါတယ်။ဒီလုပ်သမားတွေကိုကျွန်တော်တို့ MOU စနစ်နဲ့ခေါ်ယူနိုင်အောင်စီစဉ်လျက်ရှိပါတယ်။ပြီးတော့တရားဥပဒေတိုင်းသတ်မှတ်ထားတဲ့လုံအားကားနဲ့ဥပဒေကနေကာကွယ်ဆောက်ရှောက်တဲ့အခွင့်အရေးတွေကိုလည်းရရှိနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်ဆိုပြီးပြောသွားတာပါမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့ထိုင်းအလုပ်သမားဝန်ကြီးနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုသွားပါတယ
်ကျွန်တော်လည်းပဲဒီလူသားတွေကိုတရားဝင်လူသားတွေဖြစ်လက်ခံနေအောင်ထိုင်းဥပဒေနဲ့ညီသူခံစားမှုရှိတဲ့ဥသားတွေဖြစ်ခံမှလည်းဥသားဖြစ်ကိုကျွန်တော်တို့တို့လာပါမယ်အဲ့တွင်လည်းပဲထိုင်းနိုင်ငံနဲ့ပူးပေါင်းပြီးတော့မှအများဆုံးဆောင်ရွက်ဆောင်မှာဖြစ်ပါတယ်ကျွန်တော်ဘက်ကလည်းပဲကျွန်တော်ညောင်းမှာအလုပ်ကမှပူးဆောင်ရွက်စက်တက်ကိုဖွင့်လှစ်ပြီးတော့မှထိုင်းဘက်ကတော့ညောင်းမှာပေါ့နော်ဖွင့်လှစ်ပြီးတော့မှကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုရင်ထိုင်းဘက်ကလည်းအကျိုးရှိမယ်ကျွန်တော်ညီမနိုင်ငံလည်းအကျိုးရှိမယ်လူသားတွေလည်းပဲအကျိုးရှိတဲ့လုပ်ငန်းတွေကိုအကြံပေးပို့ဆောင်နိုင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်မကြသေးခင်ကပဲနိုင်ငံသားစီစစ်ရှင်းလုပ်ငန်းတွေကိုနှစ်နိုင်ငံအတူတကွပူးပေါင်းဆောင်ရွက်နိုင်ခဲ့ပြီမို့မြန်မာအလုပ်သမားတိရသမနှစ်တန်းဟာတရားဝင်အလုပ်သမားတွေဖြစ်နေပြီဖြစ်တဲ့အကြောင်းတရားမဝင်အလုပ်သမားပို့ဆောင်သူတွေကိုလည်းထိရောက်စွာအရေးယူနိုင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်အကြောင်းကိုလည်းဝင်းကြီးဦးသိန်းစွေကပြောဆိုသွားပါတယ်
ဒီလိုမှနှစ်တန်းကျော်ဟာတရားဝင်ထိုင်းနိုင်ငံမှာအလုပ်သမားတွေဖြစ်ပါပြီ။ထိုင်းနိုင်ငံရဲ့အလုပ်သမားဥပဒေကြီး ဒီဥပဒေနဲ့အထုခံစားခွင့်နဲ့ရရှိခဲ့တာဖြစ်ပါတယ်ဒီလိုလည်းပဲကျွန်တော်တို့နောက်မှလည်းပဲဒီလို MOU စနစ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တရားမဝင်ဖို့တဲ့လူတွေကိုတယောက်စွာအရေးယူနိုင်ဖို့ကိစ္စကြီးငယ်ရှိလည်းပဲခဲတဲ့မြန်မာနိုင်ငံညာချစ်ချင်မြင်မှုကိုအခြေခံပြီးတော့မှဒါဆောင်ရွက်သွားဖို့ကျွန်တော်ဆွေးနွေးနိုင်ခဲ့ပါတယ်
ထိုင်းနိုင်ငံတွင်းမှာရေလုံသားတွေဟာကျွန်းနေတဲ့ဖွဲ့ခိုင်းစေခံရတာရောင်းစားခံရတာအလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေလုပ်ခဲ့ပြီးပိတ်ဆို့မှုတွေလုပ်ဖို့အတိစဉ်းစားလာခဲ့ကြတာပါဒီအတွက်ထိုင်းအစိုးရက၅လုပ်ငန်းလုပ်ငန်းခွင်အခြေအနေဆိုင်ရာသဘောတူချက်အပိုက် C188 ကိုအကောင့်ထဲပေါ်ဖို့အတွက်အတည်ပြုဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်ဒီဆုံးဖြတ်ချက်အတွင်းလိုက်နိုင်ရမယ့်စီရင်စည်းကမ်းတွေဟာအလုတ်ရှင်တွေအဖို့လိုက်လုပ်ဖို့ခက်ခဲတယ်ဆိုပြီးဩဂတ်စ်လစာမိုင်းကစပြီးငါးလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်ထိုင်းအစိုးရအနေနဲ့ဒီစီမင်းစည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ KI22 ခုကငါးဖက်နေလုပ်ငန်းရှင်တွေကနေတွေမထွက်ဘဲဆန္ဒထုတ်ဖော်သွားမယ်လို့လည်းပြောဆိုထားပါတယ်ဒီလိုအခြေအနေမျိုးကြုံရမယ်ဆိုရင်တော့ထိုင်းနိုင်ငံကနိုင်ငံသားတင်ပို့နေတဲ့ရေတွက်ပစ္စည်းတွေလည်းအခက်ကြုံသွားရမှာဖြစ်တယ်လို့ရေလုပ်ငန်းရှင်တွေရဲ့စီးပွားရေးထိခိုက်မှုတွေရေလုံသားတွေရဲ့အလုပ်လက်မဲ့ဖြစ်မဲ့အခြေအနေတွေကိုလည်းရင်ဆိုင်ရဖွယ်ရှိပါတယ်လက်တလုံးမှာတော့ရေလုံသားတပေါင်းကျော်ကိုအထောက်ထားလက်မှတ်တွေသက်တမ်းပြန်တိုးပြရမှာဖြစ်ပြီးနောက်ထပ်အလုပ်သမားလိုအပ်ချက်တွေကိုတော့မြန်မာနိုင်ငံကိုလာရောက်စင်မှာအခုလိုမျိုးအကူအညီတောင်းခဲ့တာဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ digital နည်းပညာတိုးတက်လာတာနဲ့အမျှစိန်ခေါ်အကဲဆန်းမှုတွေများလာတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်digital နည်းပညာခေတ်မှာသတင်းချဲ့လက်မျှဝေတာတွေတိုးလာတဲ့အတွက်ဗဟုသုတပြန်ပွားရေးပုံမှန်အဆင်ပြေလွယ်ကူလာသလိုအန္တရာယ်တွေလည်းများလာတာတွေ့နေရပါတယ်။ hackers တွေကကျမတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူနိုင်ပါတယ်။ cyber warfare လို့ခေါ်တဲ့ internet ကနေထိုးပေါက်တိုက်ခိုက်တာတွေဖြစ်နိုင်ပြီး internet ကိုလက်နက်သဖွဲ့အသုံးချနိုင်တဲ့အလားအလာတွေပါတွေ့နေရပါတယ်။ဒီစိန်ခေါ်အကဲဆန်းမှုတွေကနေကမ္ဘာ cyber internet လောကလုံခြုံရေးအတွက်ဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုဝါရင်သတင်းတောက် Greta Van Susteren ကဒီသတင်းပတ်ရဲ့ plugin အစီအစဉ်မှာစမ်းစစ်တင်ပြထားပါတယ်ဒေါခင်ဆိုးဝင်းကပြောပြပေးမှာပ
ါကောင်းပါပြီကွန်ပျူတာတွေမှာတိမ့်ထားတဲ့အချက်လက်တွေကိုအင်တာနက်ကတဆင့်ထိုးဖောက်ရယူတဲ့ဤပညာကျွမ်းကျင်သူ hackers တွေရဲ့ညီလာခံတစ်ခုမှာအသက်17နှစ်အရွယ်ကျောင်းသားလေးတစ်ယောက်က Florida ပြည်နယ်ရွေးကောက်ပွဲ website နဲ့ပုံစံတူနမူနာ website ကို10မိနစ်အတွင်းမှာထိုးဖောက်နိုင်တဲ့အကြောင်းပြသခဲ့ပါတယ်။ဒါကြောင့် cyber internet လောကလူကြုံရင်းနဲ့ပတ်သက်လို့အခြေအတင်ပြောဆိုတာတွေပြန်လည်ထွက်ပေါ်လာတာဖြစ်ပါတယ်။2016ခုနှစ်က American ရွေးကောက်ပွဲကိုနိုင်ငံရာခြားကနေ internet ကနေနှောက်ယှက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်ကိုဒီစိတ်တပိုင်းတုံ့ပြန်တဲ့အနေနဲ့ဒုသမ္မတမိုက်ပင်စ်ကစိုက်ဘာလုံခြုံရေးရည်မှန်းချက်အသစ်တစ်ရပ်ကိုပြီးခဲ့တဲ့လကချပြခဲ့ပါတယ
် Our goal remains
ကျွန်တော်ရဲ့ရည်မှန်းချက်တွေကငကူတိုင်းမဲ့ရှိနေစေဖြစ်ပါတယ်အမေရိကန်လုံခြုံရေးစနစ်ဟာတကယ့်အပြင်ကဘာမှာလွှမ်းမိုးနိုင်လို့ပဲ Digital နည်းပညာလောကမှာလည်းလွှမ်းမိုးနေမှာပါ
အမေရိကန်တွေအကျွေးယူတာဆက်တာတွေကိုမှတ်တမ်းတင်နေ Equifax ကုမ္ပဏီရဲ့မှတ်တမ်းတွေကိုမိနစ်က hacker တွေကဖောက်ထွင်းခဲ့ရမှာအမေရိကန်နိုင်ငံသားတန်း150ရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံခဲ့ရပါတယ်။ဒါကြောင့်ကုမ္ပဏီတော်များများက Vinitroa လို့ hacker တွေကိုငှားပြီးကြိုတင်ကာကွယ်နေကြရပါတယ်
။ Companies will pay me your
သူတို့ရဲ့ကွန်ပျူတာတွေမှာထိန်းသိမ်းထားတဲ့အချက်လက်တွေကိုထိုးဖောက်ရယူဖို့စူးစမ်းခိုင်းတာနဲ့ခုခံကာကွယ်ရေးစနစ်တွေကိုဘလို့ကျော်လွှားနိုင်မလဲ။စားတာတွေအတွက်ကျွန်တော်ကိုဒါမှမဟုတ်ကုမ္ပဏီကိုဝန်ဆောင်မှုတွေအဖြစ်လောက်ခပေးပါတယ်ကျွန်တော်တို့ကလည်းဘာတွေလုပ်လို့ရတယ်ဆိုတော့အချက်လက်တွေတင်ပြပါတယ်ဒါမှသာကုမ္ပဏီတွေအနေနဲ့ထိခိုက်လွယ်တဲ့အချက်တွေကိုဟက်ကာတွေထက်လက်ဦးအောင်ကြိုတင်ကာကွယ်နိုင်မှာဖြစ်ပါတယ
်ဘန်နီနဲ့အတွေ့မှတ်တမ်းတင်ဌာနတွေပဲအနေရရှိတာမဟုတ်ပါဘူးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေစက်မှုလက်မှုတည်ယူပို့ဆောင်ရေးအခြေခံအဆောက်အုံတွေနဲ့အစိုးရဌာနတွေလည်းအင်တာနက်ကနေတိုက်ခိုက်နိုင်တဲ့အနေရရှိတယ်လို့ IBM ကမကြာမီကထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်အီရန်နျူကလ িয়ার အစီအစဉ်ကိုနှောက်ယှက်ဖျက်ဆီးဖို့တီထွင်ခဲ့တဲ့ Stuxnet Digital Hack စနစ်အကြောင်း2015ခုနှစ်ကစာအုပ်ရေးသားခဲ့သူကင်းဇက်တာကအခုလိုစိုက်ဘာတိုက်ခိုက်မှုတွေဟာအမျိုးသားလုံခြုံရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်
။ In this case it was
a American နဲ့ Israel ပူးပေါင်းပြီးတော့ Iran နိုင်ငံ Nations ရွာအပြင်က Uranium တန့်စင်တဲ့စက်ရုံကိုတိုက်ခိုက်ဖို့ဖောက်ထွင်းရေးတဲ့ပုံစံထုတ်ခဲ့ကြတာပါ။ Uranium တန့်စင်ဖို့အတွက်အသုံးပြုရတဲ့ဗဟိုအားခွာစက်တွေလက်ပတ်မှုကိုကတိကအောက်ဖြစ်အောင်ဖောက်ထွင်းမဲ့စနစ်ကိုတီထွင်ခဲ့ကြတာဖြစ်ပါတယ်။
ဟက်ကာတွေကအင်တာနက်ကိုအလွဲသုံးစားလို့တိုက်ခိုက်တာတွေကြောင့်ပျက်စီးတာတွေရှိပေမဲ့လို့အဆိုပါဆုံးအဆင့်ကိုတော့မရောက်သေးဘူးလို့ဆိုရမှာပါ။ Cyber Internet ကနေအနာဂတ်တိုက်ခိုက်မှုတွေကို တံပြန်တိုက်ခိုက်ဖို့ဆိုရင်ခင်မီမီဒီယာတွေတိုးပြီးတည်ထင်ဖို့နဲ့ကဘာတဝန်းအပြေရှာနိုင်ရေးပူးပေါင်းဆက်သွယ်ညှိနှိုင်းကြဖို့လိုအပ်ပါတယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါ။အခုတော့စနေညဒိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဆောရရှင်များရှင်ဒီပေါ်မှာတင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့ကျမော်သားကိုစယ်တွေကတိုက်တွန်းလိုက်တဲ့အတွက်သွတ်တော်တွင်တင်ရယူခွင့်အပေါ်မိကုန်းတွေလည်းတချို့ပြန်ထွက်ပေါ်လာနေပါတယ်။သွတ်တော်ထဲမှာကိုစယ်တွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကျပ်စောင့်ကြည့်တင်ရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစယ်တွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လွှတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာthermes@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်လေးသာပေးပို့ထားနိုင်ပါတယ်။နင်းနီးညာတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရစေ
။စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဒီလိုကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တောတာရှင်တွေနားဆင်လို့ရတဲ့တချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
American Bo Thao Lai Agency CIA အကြီးအကဲဟာ John Brennan ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတည်မငြိမ်ဖြစ်အောင်တွေးထုတ်ပေးနေတယ်ဆိုပြီးလွန်ကျွေးရစိတ်ချသူစီးနေကနေသမ္မတတော်နဲ့ Trump ကပယ်ဖျက်လိုက်ပါတယ် American မျိုးသား Thao Lai ဌာနညွှန်ကြားရေးမှူးအောင် James Clapper ပြည်တော်စုံစမ်းစစ်ဆေးဗျူ FBI ညွှန်ကြားရေးမှူးအောင် James Comey သမ္မတ Barack Obama လက်ထက်မှာမျိုးသားလွန်ကျွေးအကြံပေးတာဝန်ယူခဲ့သူ Susan Rice အမျိုးသားလွန်ကျွေးအကြီးအကဲ NSA ညွှန်ကြားရေးမှူးအောင် Michael Hayden နဲ့ရှင်းနေချောင်း Sally Yates တို့ပါဝင်တခြားအစိုးရရရှိအောင်တွေကိုလွန်ကျွေးဆရာကင်းလွတ်ခွင့်ပေးထားတာတွေကိုလည်းအစိုးရကပြန်လည်စီစဉ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတရုံးနဲ့မီဒီယာတွေကြားအပြန်အလှန်ဆက်ဆံရေးဝင်အစဉ်လာရကောင်းလာခဲ့ပေမဲ့သမ္မတတော်တွင် Trump လက်ထက်မှာကြာဆင်းလာနေတဲ့အပေါ်အမေရိကန်သတင်းမီဒီယာတွေစူပေါင်းပြီးတုံ့ပြန်မဲ့အစီအစဉ်တစ်ခုစတင်လိုက်ပါတယ်။သတင်းလွှတ်လပ်ခွင့်တွေပေါ်မမှန်ကန်တဲ့နည်းဝင်နဲ့တိုက်ခိုက်နေတာတွေကိုတွန်းလှန်သွားဖို့ Boston Globe သတင်းစာကဦးဆောင်လိုက်တဲ့လှုံ့ဆော်မှုမှာတော့နိုင်ငံတော်ကသတင်းစာတွေဒီနေ့လဲပူပေါင်းပါဝင်လာခဲ့ကြပါတယ်။အမေရိကန်တော်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌပေါ်မနာဖော်အခုနဲ့ဗန်လုံငန်းတွေမှာမတမာမှုအတွက်အပြစ်ရှိမှရှိဆုံးဖြတ်ဖို့ကုန်သမားရေးအဖွဲ့ကဒီနေ့စတင်စဉ်းစားနေပြီးအပြစ်ရှိကြောင်ဆုံးဖြတ်ခဲ့မယ်ဆိုရင်တော့လက်ရှိထောင်နေကြားခံရမှာပါ။နှစ်ဖက်ရှင်တွေကတော့မနေ့ကပဲပြည်သက်လျှောက်လှည့်ချက်တွေပေးကြပြီးတရားလူဘက်ကတော့မနာဖော်ကလိန်ညာတွေနဲ့ဘဝမှာထက်တန်းကျကျနေထိုင်ဖို့ကြိုးစားခဲ့တဲ့အကြောင်းပြောပါတယ်။ပတ်စံရှိတဲ့အချိန်မှာမရှိတဲ့အချိန်မှာပါပတ်စံပို့ရအောင်လိန်လေခဲ့တဲ့အကြောင်းလဲအစိုးရရှင်တွေ Greg Anders ကပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံကဘူးမြို့ကပညာရေးဌာနမှာလူပေါင်းဒါဇင်နဲ့ချီတိုက်ဆုံတဲ့တိုက်ခိုက်မှုဖြစ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲထောက်လိုင်းဌာနရုံးဝန်ထဲမှာရှိတဲ့တင်နန်းတစ်ခုကိုတနက်သမားတွေထပ်မံတိုက်ခိုက်ခဲ့ကြပါတယ်။ဒီနေ့တိုက်ခိုက်မှုမှာအသေးခံတိုက်ခတ်သူ၄ဦးပါဝင်ကြောင်းလဲပြည်ရေးဝန်ကြီးဌာနအကြံပေးက VOA ကိုပြောခဲ့တာပါ။ဒီကိစ္စနဲ့မြောက်ပိုင်းကပြီးခဲ့တဲ့နေ့တည်းပြပကတ်တွေအတွင်းရင်းညာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုရာလူမျိုးတော်တစ်ပြက်မှုဖြစ်တုံ့တုံပြောဆိုရမယ့်အစဉ်အထိရောက်မရောက်ဆိုတာမဆုံးဖြတ်သေးတဲ့အကြောင်းအမေရိကန်ဆွေးနွေးကပြောလိုက်ပါတယ်။အခုချိန်ထိနိုင်ငံခြားရေးဝန်ကြီးအနေနဲ့ဆုံးဖြတ်ချက်တစ်စုံတရာမချသေးကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကမနေ့ကပဲပြောဆိုလိုက်တာပါ
။ကျေးဇူးပါရှင်။သတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio စီစဉ်ပြပြချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.